မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မကဇူလိုင်မျိုးပါဒီတစ်ပတ်အတွက်ပထမဆုံးတင်ပြချင်တာကတော့ဒီစကိုင်းတိုင်းနဲ့မကွေးတိုင်းကမပုံတင်ကိုင်းဆောင်သူတွေခရီးသွားရတာအဆင်မပြေပဲခက်ခဲနေပါတယ်ဆိုပြီးတော့ပြောပြလာတဲ့အကြောင်းပါဒီအကြောင်းပြောပြလာသူကတော့မကွေးကနေရန်ကုန်မှာအဆောင်လာနေပြီးတော့အလုပ်လုပ်နေတဲ့စောက်လုပ်ရေးအလုပ်သမားတဦးပါသူ့ရဲ့လုံခြုံရေးအရာနာမည်ကိုမဖော်ပြပဲတင်ပြပါမယ်ဒီတစ်ပတ်တည်းသူတို့အဖွဲ့ရန်ကုန်ကနေပြည်ဦးလွင်ကိုအလုပ်ကိစ္စနဲ့ခရီးသွားရပါတယ်တဲ့လမ်းမှာစစ်ဆေးရေးဂိတ်6ဂိတ်ကိုဖြတ်ရပြီးတော့ဒီရှစ်မြင်းဆောင်ငါးမြင်းဆောင်မှတ်ပုံတင်ကိုင်းဆောင်သူတွေကိုဆိုရင်စစ်ကောင်စီတပ်ဖွဲ့ဝင်တွေကပတ်စံအတင်းတောင်းပါတယ်တဲ့ပတ်စံမပေးနိုင်ရင်နေခဲ့မလားဆိုပြီးတော့လည်းချိန်ချောက်ပါတယ်တဲ့အတူပါလာသူတွေကဒီတခြားဒေသကမှတ်ပုံတင်တွေကိုင်းထားတော့ဒီလောက်အရင်မခံရပါဘူးတဲ့ဒီစစ်စေးရေးဂိတ်တွေမှာလဲစစ်သားနဲ့ရဲ9ယောက်10ယောက်လောက်နဲ့စစ်နေတာပါကျွန်တော်လဲမလွန်ဆန်နိုင်တော့ပေးခဲ့ရပါတယ်တဲ့ရန်ကုန်ပြည်ဦးလွင်ကားကားက3000သူတို့ကိုပေးရတာတွေနဲ့ဆိုရင်6000 9000လောက်ဖြစ်သွားပါတယ်ဟိုရောက်ရင်လဲအလုတ်လုတ်လုတ်ချင်းပတ်စံရအောင်မှမဟုတ်ပါဘူးဒါပေမဲ့ရှိတာလေးကိုရှိသလောက်ပေးခဲ့လိုက်ရပါတယ်တဲ့နောက်ပြီးတော့ဒီလိုမျိုးစစ်စေးရိတ်ဂိတ်အစစ်စင်ကိုဖြတ်ရတော့အချိန်တွေကြန့်ကြာပြီးရောက်ရမယ့်အချိန်ကိုမရောက်ပဲတော်တော်နောက်ကျခဲ့ပါတယ်တဲ့ဒီလိုအခြေအနေတွေကြောင့်ရိုးရိုးသားသားလှုပ်ရှားသူတွေအလုတ်ကိစ္စအတွက်မဖြစ်မနေသွားရတဲ့ခရီးမှာအခက်အခဲတွေအတော်ကိုဖြစ်ရပါတယ်ဆိုပြီးတော့ပြောပြရင်ဖွင့်လာတာပါရှင်အခုဆက်ပြီးတော့လုံခြုံရေးအရာနာမည်မဖော်လိုတဲ့ပြည်တွင်းပြည်ပခရီးသွားလက်မှတ်ရောင်းချသူတဦး RFA ကိုပြောပြလာတဲ့အကြောင်းကိုတင်ပြချင်ပါတယ်။အခုရက်ပိုင်းဒေါ်လာဈေးစီဈေးတွေထိုးတက်နေတဲ့နောက်ကြုံရတဲ့အခြေအနေကိုပြောပြလာတာပါ။ဒေါ်လာဈေးထိုးတက်တော့လေရင်လက်မှတ်ဈေးတွေကလည်းတက်၊လေရင်လက်မှတ်ဈေးတွေတက်တော့လက်မှတ်က2ယောက်ဝယ်ရမယ့်နေရာမှာ1ယောက်ပဲဝယ်သွားကြပြီးတော့နိုင်ငံရဲ့ခြားကိုအလုတ်သွားလုပ်ရမယ့်သူတွေလည်းအခက်တွေ့ကုန်ကြပါတယ်။နောက်ပြီးတော့စီဈေးကတက်တော့အရင်ကကားလက်မှတ်တစ်စောင်ကို2000ဆိုရင်အခုကတစ်စောင်ကို3000နဲ့ရောင်းနေရပါတယ်တဲ့အခုရက်ပိုင်းကားလက်မှတ်ရောင်းတဲ့ဆိုင်တချို့ဆိုရင်ဈေးဥမပေါက်တာတောင်ရှိနေပြီးတော့တချို့ကားလိုင်းတွေဆိုရင်လဲဒီတစည်းလုံးမှာမှခရီးတွေကထိုင်ကုန်2ခု3ခုပဲပါလို့မထွက်ကြတော့တာလည်းရှိနေပါတယ်တဲ့စီဈေးကတက်တဲ့အပြင်ကိုဒီခရီးတွေလည်းမရကုန်တင်ဖို့ဆိုတော့လဲစစ်ကောင်စီကတင်မဲ့ကုံတွေပစ္စည်းတွေကိုကန့်သက်ထားတာကြောင့်အကုန်ကလည်းတင်လို့မရဒီလိုမျိုးကုံလည်းမရခရီးသည်လည်းမပါတဲ့အခြေအနေမှာကားလိုင်းတွေအတွက်အတော်ကိုအဆင်မပြေဖြစ်နေရပါတယ်ဒီလိုသာဒေါ်လာဈေးစီဈေးတွေဆက်တက်နေမယ်ဆိုရင်တချို့ကားလိုင်းတွေရက်သွားနိုင်ပြီးတော့ကားလိုင်းတွေကိုမှီပြီးတော့အလုတ်လုတ်တဲ့သူတွေလည်းပိုကျက်တဲလာနိုင်ပါတယ်ဆိုပြီးတော့ပြောပြလာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင်RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါမယ်ခင်ဗျာ
အခုတစ်ခါမကွေးတိုင်းကပြီးပို့လာတဲ့စာကိုတင်ပြပါအောင်မယ်မင်္ဂလာပါ RFA ကျွန်တော်ကမကွေးတိုင်းဒေသကြီးမကွေးမြို့မြောက်ဖက်ရွာဟောင်းကံအုပ်စုကပါဒီရွာဟောင်းကံအုပ်စုမှာရွာဟောင်းကံလွန်မြက်ကံကံသစ်ရွာဆိုပြီးတော့ရွာ၃ရွာရှိပါတယ်အနာသိမ့်ပြီးတဲ့နောက်ပိုင်းလွန်မြက်ကန်ရွာကရွာသားတို့ကအုတ်ချုပ်ရည်မှုဖြစ်လာပါတယ်တဲ့အဲ့နောက်ပိုင်းရွာဟောင်းကန်အုပ်စု၃ရွာလုံးမှာရှိတဲ့ NLD ပါတီဝင်တွေကိုအကြောင်းမဲ့ဖမ်းတော့သူတို့တွေရွာမှာမနေနိုင်ကြပါဘူးအုပ်စုတဲကယာမြေတွေကိုလည်းပိုင်ရှင်သဘောတူညီမှုမယူဘဲနဲ့မြို့ပေါ်ကိုသွားတဲ့လမ်းသစ်ဖောက်ပါတယ်တဲ့လွန်မြက်ကန်ရွာမှာဆိုရင်လဲရွာသူရွာသားတွေကိုစစ်သားခေါ်ပြီးအကြောင်းမဲ့ချင်းချောက်ပါတယ်ရွာပြင်မှာလောင်ကစားဝိုင်းတွေထောင်ပြီးတော့ငွေကြေးကောက်ပြီးတော့လှူစားပါရယ် PDF တွေလားတိုက်မာကိုကြောက်ပြီးတော့လွန်မြက်ကန်ရွာကရွာသားတွေကိုညာပိုင်းဆိုရင်ရွာတောင်၄တောင်မှာအတင်းအကျပ်ကင်းဆောင်ခိုင်းပါရယ်တဲ့ကင်းဆောင်အလဲကျသူတွေအတွက်ဆိုပြီးတော့ရွာသူရွာသားတွေကဘီယာဘိုးကွန်းရဘိုးဆိုပြီးတော့အိမ်တိုင်းအလဲကျပေးနေရပါရယ်တဲ့ဒီလိုအုတ်ချုပ်ရည်မှုပြောင်းပြီးတဲ့နောက်မှာအခုဆိုရင်ရွာဟောင်းကန်အုပ်စုတွင်းတင်မကပဲတခြားရွာနီးဝင်းကျင်ပါဒုက္ခရောက်နေကြပါရယ်ဒီအကြောင်းကို RFA ရဲ့အစီအစဉ်မှာတင်ပြပေးပါပေးပို့တဲ့အကောင့်နံပါတ်ကိုတော့မဖော်ပြစေချင်ပါဘူးဆိုပြီးတော့ရင်ဖွင့်လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေအနေနဲ့ရက်ရက်က RFA ပရိသတ်တွေအနေနဲ့ပြောပြရင်ဖွင့်ကျင်တဲ့အကြောင်းတွေရှိနေရင်ပေးစာပြန်စာကန်တာကိုလိမ့်မှုပြီးတော့ RFA Burmese ရဲ့ Facebook Messenger ကနေပြီးတော့ပဲဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 2392 2358 ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်